စကိုင်းတိုင်းတွေကပြည်သူတွေအပါအဝင်ဒီဆေးရပฏิပက္ခတွေကြားမှာတစ်နှစ်ပတ်လုံးအိုးအိမ်ပြစ်ပြီးတော့ပြေးနေကြရတဲ့ဆေးပြေးဒုက္ခသည်တွေအဖို့လာမယ့်2023ခုနှစ်မှာလဲဘဝရှည်ရမျှော်လင့်ချက်ကင်းမဲ့နေကြပါတယ်။နေနေညာညာကျုံနေရတဲ့တနတ်တန်တွေလက်နက်ကြီးတန်တွေနဲ့လေရင်တန်တွေကြားမှာရတ္တီရှင်တန်ရေးအတွက်ကိုပဲမျှော်လင့်တယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒုက္ခသည်တွေရဲ့နှစ်သစ်မျှော်လင့်ချက်တွေကိုစုံစမ်းမြင့်မြတ်ပြီးတော့ရန်ကုန်ကပေးပို့တဲ့သတင်းတွေကိုအလိမ့်မှာဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးရုံး UNOCHA ရဲ့နောက်ဆုံးစီရင်အရာဆရာနာတိမ်မီနောက်ပဋိပက္ခနဲ့မလုံခြုံမှုတွေကြောင့်နိုင်ငံတဝန်းလုံးဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အရက်သားပြည်သူ1,300,000ကျော်ရှိတယ်လို့ဖော်ပြထားပါတယ်။အဲ့ဒီထဲမှာရခိုင်ချင်းကချင်းစကိုင်းမကွေးကရင်နဲ့ကယားပြည်နယ်ကပြည်သူတွေပါဝင်ကြပါတယ်။နေမြေရှင်းလင်းရေးအကြောင်းပြပြီးစစ်ကောင်စီတပ်တွေဟာကျေးရွာတွေကိုဝင်စီးနေအိမ်တွေမီးရှို့အပြစ်မဲ့ပြည်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဒေသခံတွေဟာအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်ကြရပါတယ်။ဒီနှစ်တွေတဲ့စစ်ကောင်စီရဲ့စစ်စင်ရေးကြောင့်ရွှေဘိုမြို့နယ်နဲ့ဝက်လက်မြို့နယ်ကြားကရွာသူရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးလိုက်ဒေသတည်ငြိမ်စားပြုလာရင်နေရက်ပြန်လာလိုက်နဲ့အေးချမ်းတည်ငြိမ်မှုနဲ့အလံဝင်နေတယ်လို့ဝက်လက်မြို့နယ်အရှိချမ်းဒေသခံတို့ကပြောပါတယ
်ဒေသခံတွေကတော့မျှော်လင့်ချက်ရဲ့လို့ကိုမရှိတော့ပါဘူးလားသူတို့ကတော့အခုလွတ်ရာသူ့ဘာပဲထွက်ပြေးနေရတာ
ဒီဇင်ဘာ29ရက်ဒီကနေ့မှာလဲစစ်ကောင်စီတပ်တွေတဲပင်ကျေးရွာတွေဝင်လာလို့ဒေသခံတွေအသက်ဘေးလွတ်ရာပြေးလွှားနေတယ်လို့ပြောပါတယ်
ဒီလာလာပိုင်းဆက်နေရနေရစားပြီးတော့ကျွန်တော်တို့ဝေးဝေးပုံမြည်ရင်တင်ပါတင်ပြီးတော့အဲ့ဒီလည်းမလက်ကောက်ကြပေါ့ဗျာကျွန်တော်ချိန်ပုံချိန်ကန်ချမ်းလုံးကတော်တော်ဒီဒီလူတွေတော်တော်ဆင်းနေရတဲ့နေရထိုင်ရတာပေါ့အခုဒီနေ့ဖြစ်စဉ်ကတော့ဒါတဲပင်ကြီးရွာပေါ့ဗျာတလက်တွေနဲ့အတင်းဝင်ပြစ်ပြီးတော့မြည်နဲ့ချုပ်ပြီးတော့စာလုံးနဲ့ချုပ်သွားတယ်ပေါ့ဗျာသေးတယ်ဦးရည်ကလည်းအခုလောလောဆယ်ကတော့30လောက်သေရရတယ်ဗျာ
ပေးလို့ရမှာတိန်းဆောင်နေတဲ့ကရားပြည်နယ်ဒေသအခေါ်ကရင်နီပြည်ဒီမော့ဆိုးမြို့နယ်ကုန်းတာရွာကန်တူကတော့အခုလိုငိမ့်ချမ်းတည်ငိမ့်တဲ့ဘဝမျိုးပြန်နေနိုင်ဖို့နောက်နှစ်အတွက်လည်းမျှော်လင့်ချက်ကင်းမဲ့နေပြီလို့ညီးတွားပါတယ်။ရှင
်နေရာကဒီလိုပဲဖြစ်အောင်မလို့ထင်တာပဲ။ညီလေးချဲဟာတကယ်ကင်းမဲ့သွားပြီလို့ပြောရမယ်။ဖြစ်ဖြစ်လိုက်နားလိုက်ဖြစ်လိုက်နားလိုက်နေဝဲဆိုတော့အခြေရတော့တော်တော်ကြာအောင်ပါမယ်။
လိုက်ကောင်မြွတ်နယ်ကုန်းတာကျေးရွာကန်တူကတော့စစ်အာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်တာနဲ့ဒေသရင်းတိုက်ပွဲတွေကြောင်းမကြာခဏပြေးဆောင်နေရလို့ငွေရေးကြေးရေးအခက်အခဲစားရေးတောင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့ပြောပါတယ်
ခဏခဏပြေးနေရတယ်ဒီလိုလက်နက်ကြီးတွေလမ်းထူလိုက်မဟုတ်တိုက်ပွဲတွေခဏခဏဖြေကြတယ်မဟုတ်စီခဏခဏဆောင်နေရတယ်အဲ့ဒီတော့လည်းနေရာညီလေးတစ်စစ်တလားတွင်ဘောနော်ဒီနေ့လောက်ခံမတချို့လူပြောတော့အဲတိတ်မကြတော့အဲ့လိုလေဒင်းကိုဟာလာဟာလာလည်းကြာရတာဘောနော
်ကြားပြည်နယ်တခွေမှာဒီနှစ်တွေထက်နောက်နှစ်မှာစည်ရဲအခြေအနေပိုဆိုးရွားလာမလားဆိုရင်လေလို့လိုက်ကော်မြို့နယ်ကုန်းတာကျေးရွာကန်ကဆက်ပြောပါတယ
်နောက်နှစ်ဆိုကျမတို့ခံမတော့ဒီနှစ်ထက်များဆိုးမလားဘောနော်တိုက်ပွဲဒီထက်ပိုဆိုးမယ်လို့ကျမတို့ထင်တယ်ဆိုကျမတို့ချင်းတွေကအနာတဲရတော့မပီးသေးခတဲ့တော့ကျမတို့ခက်ခက်တီချာတော့လည်းမရှိဘူးနော်ဒီတိုက်ပွဲကြတော့ဒီထက်အများပိုဆိုးသွားမလားအဲ့လိုတော့ဆေးရထင်ကြတာပေါ့
ဘေးလွတ်ရာကိုတိမ်းရှောင်နေတဲ့ချင်းပြည်နယ်ကံပလတ်မြို့ကန်တူကလည်းစစ်ဘေးရှောင်တာအချိန်ကြာလာတဲ့နဲ့အများဆေးဝါးနဲ့စားနပ်ရိက္ခာတွေအရင်ကထက်ပိုမိုခက်ခဲလာတယ်လို့ပြောပါတယ်ဒါကြောင့်လည်းနောက်နှစ်အတွက်မျှော်လင့်စရာတိတ်မရှိလာဘူးလို့ပြောပါတယ်
ပါမလန်ထားတယ်ဒါကလည်းအားလည်းမတင်နိုင်တော့ဘူးကျွန်တော်ခက်ကြတာလည်းတန်းချနေပြီအချင်းချာလာတယ်လည်းအမှန်ဟောစာနေအခါအစတော်လေးခက်ခဲလာတယ
်စစ်ကောင်စီတပ်တွေကတော့အခုနှစ်ဟောင်းကုန်ရပိုင်းတွေအထိတိုင်းရင်းသားနယ်မြေတချို့ကိုလက်နက်ကြီးတွေလေယာဉ်တွေနဲ့ပစ်ခတ်တိုက်ခတ်မှုတွေလုပ်နေပါတယ်ဒေသကာကွယ်ရေးအဖွဲ့ PDF တွေကလည်းမြန်မာစစ်ကောင်စီတပ်စခန်းတွေလုံခြုံရေးကင်းတွေကိုမပြတ်တိုက်ခတ်မှုတွေရှိနေတော့မှာစစ်ကြောင်အိုးအိမ်ဆွန့်ခွာပြေးနေတဲ့ဒေသခံပြည်သူအများစုကတော့တပ်ဆိုင်ရာဒေသကာကွယ်ရေးအဖွဲ့တွေကိုထောက်ခံကူညီကြတာများပါတယ်။စစ်ကောင်စီဟာတခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆစ်ဆက်ညှိနှိုင်းမှုစ조사တာတွေတွေ့နေရပေမဲ့နှွေဦးတော်လှန်ရေးနောက်ပိုင်းပေါ်လာတဲ့ NUG PDF တွေကိုတော့အကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်စစ်ဆင်ချေမှုန်းနေပါတယ်ရှင်။